ိုင်းနိုင်ငံချဲရိုက်ခရိုင်တွေကနေရာတော်တော်များများရေလွှမ်းနေတဲ့ထမ်ဘရန်လိုင်ကိုထဲမှာပိတ်မိနေကြတဲ့အသက်17နှစ်ကနေ16နှစ်ကြားတောဝဲလူငယ်ဘောလုံးအသင်းသား12ယောက်နဲ့အသက်25နှစ်အရွယ်သူတို့ရဲ့နေပြတော့ဂူရဲကနေပြီးတော့ဆက်ရှဲမြောင်းနေမှာပြန်လဲထွက်လာနိုင်ခဲ့ကြပါပြီ။ထိုင်းရေတပ်ရေငုပ်သမားတွေအပြင်ရေလွှမ်းနေတဲ့ဂူမျိုးတွေမှာရေငုပ်ကျွမ်းကျင်တဲ့နိုင်ငံတကာရေငုပ်သမားတွေစုစုပေါင်း60လောက်ပါဝင်တဲ့ကယ်ဆယ်ရေးအဖွဲ့ကခက်ခက်ခဲခဲအန်ဒီရဲ့ကြားကနေကယ်ထုတ်ခဲ့ရတာပါ။အန်ဒီရဲ့များလုံးတဲ့အတွက်73ယောက်ကို3ခါခွဲပြီးကယ်ဆယ်ခဲ့ရပါတယ်။ပထမဆုံးဇူလိုင်လ10ရက်နေ့က4ယောက်9ရက်နေ့က4ယောက်နဲ့နောက်ဆုံး10ရက်နေ့မှာတော့5ယောက်ခွဲပြီးကယ်ထုတ်ခဲ့ရတာပါ။သူတို့ရဲ့မိသားစုဝင်တွေသာမကတကဘာလုံးကရင်တထိတ်ထိတ်နဲ့စောင့်စားခဲ့ရပြီးတော့အင်္ဂါနေ့ကတော့5ယောက်ပါတဲ့နောက်ဆုံးအထုပ်ထွက်လာနိုင်ခဲ့တဲ့အတွက်အားလုံးစိတ်အေးနိုင်ပါတော့တယ်။ဘလောက်တောင်ပျော်ရွှင်ကြသလဲဆိုတာကိုဂူရှိမှသတင်းယူနေတဲ့ထိုင်းအခြေစိုက် Network Media Group သတင်းနဲ့ Media ကိုရက်ကဥစားညွှန်ကြားရေးမှုကိုအောင်မိုးမြင့်ကအခုလိုပြောပြပါရယ
်73ရောင်းမြောက်ထွက်လာပြီးတဲ့အချိန်မှာသတင်းတောက်တွေကဝိုင်းမေးတဲ့အချိန်မှာဒီတိုင်းမီဒီယာတွေကအစဒီမှာကိုကြီးနဲ့ဟာတွေကတခါလဲပျော်ပြီးတော့ရေးအားနဲ့ဒီလက်တွေမြောက်ပြီးတော့တခါလဲပျော်ရွှင်နေကြတာပေါ့နော်ကျေစေးဥဆောင်တဲ့လူတွေကအစအရင်နေ့တွေကနဲ့မတူဘဲနဲ့ဒီနေ့ဟာဆိုရင်ပြုံးပျော်ပြီးတော့ဒီတကယ်ပျော်ပျော်ရွှင်ရွှင်နဲ့တက်တက်ကြွကြွနဲ့ပြောဆိုနေတာတွေကိုတွေ့ရပါတယ်ခင်ဗျာ
ဖြစ်နိုင်မယ်လို့မထင်တဲ့ကယ်ဆယ်ရေးကိုအောင်မြင်စွာလုပ်နိုင်ခဲ့တယ်လို့ကယ်ဆယ်ရေးလုပ်ငန်းတွေကိုဥဆောင်ကုတ်ကဲနေတဲ့ချင်းရိုက်ခရိုင်ယာယီအုပ်ချုပ်ရေးမှူးနရုံဆက်တနာကွန်ကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ
်။ဝန်နီးคนไทยทีมไทยแลนด์ทีมราชการพร้อมเอกชนทีมสื่อมวลชนที่ช่วยกับเรา
ကယ်ဆယ်ရေးမှာပါဝင်ခဲ့တဲ့ထိုင်းဖွဲ့တွေထိုင်းအစိုးရတာဝန်ရှိသူတွေပုဂ္ဂလိကကဏ္ဍကပါဝင်ကူညီသူတွေသတင်းမီဒီယာသမားတွေနဲ့တကဘာလုံးကပံ့ပိုးကူညီမှုတွေကြောင့်ဘယ်သူမှဖြစ်နိုင်မယ်မထင်တဲ့ကိစ္စကိုကျွန်တော်တို့လုပ်နိုင်ခဲ့ကြပါတယ်
။ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေကိုဒီကနေ့ပုတ်တခုနေ့မှာစတင်ရုပ်သိမ်းအဆုံးသတ်တော့မယ်လို့လည်းပြည်내အုပ်ချုပ်ရေးမှူးတနာကွန်ကပြောပါတယ်။ကယ်ဆယ်နိုင်ခဲ့တဲ့ဘောလုံးအသင်းသားတွေကိုချင်းရိုက်ဆေးရုံမှာတီးတန့်ခွဲထားပြီးတော့ကျန်းမာရေးစစ်ဆေးမှုတွေလုပ်နေတဲ့အတွက်မိသားစုတွေနဲ့ချက်ချင်းထိတွေ့နှုတ်ဆက်ခွင့်မရသေးပါဘူး။စိတ်ချရတဲ့ကျန်းမာရေးအခြေအနေမရောက်ခင်သူတို့နဲ့မိသားစုတွေကြားမှာမှန်ကထားတဲ့အခန်းတစ်ဖက်တစ်ချက်မှာပဲပေးတွေ့မှာဖြစ်တယ်လို့ကိုအောင်မိုးမြင့်ကပြောပြပါရယ်
သူတို့ကိုထားတာကလည်းပြီးသန့်လို့မျိုးဖြစ်နေပါသေးတယ်နှစ်ရက်ပေါ့လေ48နာရီအတွင်းမိသားစုဝင်တွေလုံးဝတွေ့လို့မရအောင်စစ်ဆေးမှုခံယူရမယ်ပြီးတော့မှဒီတစ်ပတ်အတွင်းမှာသူတို့ reset ထွက်အောင်လုပ်သွားမယ်နှစ်ရက်အတွင်းစစ်ဆေးလို့ဘာမှမရှိဘူးဆိုရင်တော့မှမိသားစုဝင်တွေတွေ့ရင်သားနဲ့မိဘတွေနဲ့ကလေးတွေနဲ့မိဘတွေနဲ့က2မီတာကွာနေမှာဒီစေးကျန်းလာတဲ့အဝတ်အစားတွေနဲ့ဒီလိုတွေ့ရမှာဟာမျိုးအစစ်အစစ်နေရှိတယ်ဆိုတော့ဟိုတပတ်လောက်အနည်းဆုံးအချိန်ယူရမယ်တခခုရောက်ပါဖို့ရှိရင်တော့တစ်လနှစ်လကြာလိုက်တယ်ဆိုတဲ့ဟာမျိုးတွေရှိတယ်
တောဝယ်ဘောလုံးအသင်းလူငယ်12ယောက်ထဲမှာအသက်14နှစ်အရွယ်ဝါတိုင်းရင်သားလူငယ်လေးတယောက်လည်းပါပါတယ်ထိုင်းနဲ့မြန်မာနိုင်ငံကြားမှာအယောင်းဝယ်လုပ်တဲ့ဝါတိုင်းရင်သားမိဘတွေကအိုက်လူဆိုတဲ့လူငယ်လေးကိုမွေးပြီးတော့ခရီးရန်သေးအုပ်ဆရာတော်တပါးစီမှာအပ်ခဲ့တာကြောင့်ထိုင်းဘက်မှသူကြီးပြင်းခဲ့တာဖြစ်ပါတယ်
ထိုင်းလိုအိုက်ဒွန်းလို့ခေါ်တယ်မြန်မာလိုအိုက်လူးလို့ခေါ်တယ်သူကအသက်14နှစ်ရှိပြီသူလည်းပါသွားတယ်သူကတော့ဒီမက်ဆိုင်မှာဆိုရင်ဘောလုံးအကစားမှာဒီမက်ဆိုင်မျိုးနဲ့တမျိုးလည်းတော့မှလက်ရွေးစင်အသိန်းထဲမှာပါလာတဲ့လူတစ်ယောက်ဖြစ်တယ်ဒီကျွန်တော်တို့ဖျားချောင်းမှာသူ့ကိုကြီးစုဆောင်ချောက်ပေးတဲ့ဒီသိခါတော်ရဆရာတော်နဲ့တနေ့ကသွားတွေ့ဖြစ်တဲ့အချိန်မှာသိခါတော်ရဆရာတော်ပြောပြတာကတော့သူကစာကြိုးစားတဲ့လူလည်းဖြစ်တယ်နောက်အကစားဘက်မှာလည်းဒီဘောလုံးကမှမဟုတ်ဘတ်စကက်ဘောတို့ချင်းလုံးတို့ကအစဒီသူကဝါသနာပါပြီးတော့ဒီကစားတယ်နောက်တစ်ခုကဒီဖျားเจ้าမှဆိုလဲဂီတာတီးတယ်တီယောထိုးတယ်ပညာရေးပိုင်းမှာလဲသူကလေ့လာတယ်သူကဖက်ဖက်မှာစူးစမ်းတယ်လိမ်မာတယ်ဟိုထူးကျင်တဲ့လူငယ်တယောက်ဆိုတာမျိုးလဲသိရတယ
်လူငယ်လေးတွေဂူထဲမှာပိတ်မိနေစဉ်ကာလအတွင်းအိုက်လူရဲ့မိဘတွေလဲဂူပြင်မှာရှိနေခဲ့ကြတယ်လို့ပြောပါတယ်တော်ဝယ်ဘောလုံးအသင်းကိုဂူရဲဥဆောင်ခေါ်သွားတဲ့နီးပြားကလည်းမြန်မာနိုင်ငံကရှမ်းလူမျိုးတဦးဖြစ်ပါတယ
်ကျွန်တော်တို့သိရတာကမြန်မာပြည်ကရှမ်းလူမျိုးဒီဘက်မှာရောက်လာပြီးတော့ဒီလိုနေထိုင်လုပ်ငန်းစတော့ရင်းနဲ့တော်ဝယ်အသင်းမှာသူကနီးပြားအကူအနေနဲ့ဒီစေဖက်ပိုင်းမှာကြီးရတယ်ဆိုတဲ့ဟာမျိုးတော့ပဲသိရတယ်ခင်ဗ
ျအခုလိုလူငယ်ဘောလုံးသမားလေးတွေနဲ့နီးပြားတို့ကိုကယ်တင်နဲ့ခက်ခဲတဲ့ကယ်ဆယ်ရေးလုပ်ငန်းတွေအတွင်းမှာထိုင်းရေတပ်ကအငိမ့်စားယူထားပြီးမှလှုပ်အားလာပေးတဲ့ရင်ကုန်သမားတယောက်ဂူရဲမှာအောက်ဆီဂျင်ပြတ်ပြီးသေဆုံးသွားတာကလွဲလို့အားလုံးဘေးကင်းအောင်မြင်ခဲ့ပါတယ်ရှင်